ိုဗစ် -19 ရောဂါပိုးရဲ့ရင်းမြစ်နဲ့နောက်မှဒီလိုကာယောဂါထပ်ဖြစ်မလာအောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသိဖို့အတွက်တရုတ်နိုင်ငံမှာလည်းမကဘဲအရှိတောင်အရှဒေသတွေမှာပါဆက်ပြီးရှာဖွေဖို့အတွက်သိပ္ပံပညာရှင်တွေလှုပ်ဆောင်နေပါပြီ။ကိုဗစ် -19 ဖြစ်ပေါ်စေတဲ့ SARS-CoV-2 ဗိုင်းရပ်စ်ကိုတရုတ်နိုင်ငံဝူဟန်မြို့မှာမနစ်ကဒီဇင်ဘာလကမှစတွေ့ခဲ့တဲ့နောက်တရုတ်နိုင်ငံမှာဒီယောဂါရှင်တွေရှာဖွေဖို့ကြိုးစားကြကြတာဖြစ်ပါလေ။ဒီယောဂါပိုးနဲ့96ရာခိုင်နှုန်းလောက်မျိုးဗီဇာတူးနေတဲ့နောက်ကိုရိုနာဗိုင်းရပ်စ်မျိုးကိုမနစ်ကနှစ်ဆန်းပိုင်းလောက်မှာတရုတ်နိုင်ငံတောင်ပိုင်းယူနန်နယ်ထဲမှာတွေ့ခဲ့ရတာပါ။ဒါပေမဲ့နောက်ထပ်လေ့လာမှုတွေအရယူနန်နယ်ထဲမှာတွေ့ခဲ့ရတဲ့ SARS-CoV-2 မျိုးနဲ့ဆင်းရဲတူးတဲ့ပိုးမျိုးကိုထိုင်းနဲ့ဂျပန်ရဲ့နိုင်ငံတွေမှာပါတွေ့ခဲ့ရတာဖြစ်ပါလေ။ဒါကြောင့်ဒီယောဂါရှင်တွေကိုစုံစမ်းဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြာသေးခင်ကမှဆစ်လွတ်တဲ့ယောဂါပိုးမွားပေးတဲ့ပညာရှင်တွေကတရုတ်နိုင်ငံဒီမှာကပဲနောက်လေ့လာမှုတွေကိုအရှိတောင်အာရှဒေသတွေမှာပါဆက်ပြီးလုပ်တင်တယ်လို့ပြောပါတယ်။ဒီလိုလေ့လာတဲ့အခါမှာလင်းလို့တွေကိုအဓိကထားလေ့လာဖို့အကြံပေးပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးရင်းတွေနဲ့အခုကမ္ဘာတစ်လောက်လူအများကြီးတိုက်ဆုံးရတဲ့ကာယောဂါဖြစ်စေတဲ့ SARS-CoV-2 ပိုးတွေအဓိကရှင်သန်နေထိုင်နေတဲ့လက်ခံကောင်မျိုးစိတ်တွေထဲမှာလင်းလို့ကအဓိကပါဝင်နေတာကြောင့်ဖြစ်ပါတယ်။